ဒီကနေ့ဖေဖော်ဝါရီ26ရက်နေ့လယ်ပိုင်းရောက်မှာမန္တလေး62လမ်းမနော်ရမန်ဥယျာဉ်ရှိနေဗိုလ်ချုပ်ပိုင်ရန်ရှိတို့မှာစာနာပြသူတွေကိုစစ်တပ်နဲ့ရဲကတနက်ပစ်ပေါက်ဖြုတ်ခွင်းတာကိုမျက်မြင်တွေ့ခဲ့သူအမျိုးသမီးတူက VOA ကိုပြောပြပါတယ်
နောက်မှရဲကားရောစစ်ကားရောပါတယ်ပေါ့အဲ့ဒါစစ်တပ်ရဲ့ဆိုင်ငယ်တွေကိုဖွဲ့ဖွဲ့ရခါကျတော့အဲ့ဒီမျိုးနောက်ကနေပြီးတော့အောက်ကနေလမ်းလျှောက်လာတဲ့ဒီညက်ကနေပြီးတော့နောက်လေးလည်းပြစ်ကြဗလာကြီးဗလာကြီးနောက်လေးလည်းပြစ်ကြအဲ့မှာလေအမားပြီးပြီးလေမမဆိုလို့ဘာသားလို့ပြန်ညနောက်လေးလည်းပြစ်နေတယ်နောက်လေးလည်းပြစ်နေဆိုပြီးတော့ပြန်ခိုင်းရတယ်နောက်လေးလည်းသူကစပြစ်ကြပြီးသူလည်းသူ့မှာမဖြစ်ဘူးသူကစပြစ်ကြတော့ဆိုတယ်ပြီးသူရဲ့ဘောပါသူငင်းငင်းကြဲကြဲဆန္ဒထုတ်ခေါ်တာသူတို့ရစပြီးတော့ဒီခီရုံးခရအောင်လို့နော်ဒီဦးရပါဦးစုံမဲမဲနေတာစုံမဲမဲနေတာအတော်ကိုစိုးတယ်ဒီစစ်အနာရ
ဒါပြင်ထိခိုက်ဒဏ်ရာသူတွေကိုကူညီပေးဖို့ရောက်နေတဲ့လူနာတွေငါကိုလည်းစစ်ဆေးမေးမြန်းခဲ့သေးတယ်လို့ကိုရိုင်းစစ်ဆေးခံခဲ့ရသူပန်းဆက်လူငယ်လူမှုကူညီအသင်းကရင်မောင်းကပြောပါတယ
်လက်နက်တွေပါလားလူတွေလည်းရှာတယ်ကားတဲ့လည်းလက်နက်ပါလားပါလားအလုံးပြရှာတော့ပေါ့ကားတဲ့တော့ဘာမှတို့တွေ့မှာတော့ကားတော့တင်းသွားတယ်ပြန်လာပေးတယ်နောက်ကမလာခဲ့နဲ့ပေါ့နောက်ကတော့ရေးယူမှာပေါ့ဓပုံတွေအကုန်လုံးမှတ်တမ်းယူသွားတယ
်ဒီကနေ့မနေ့ပိုင်းကစတင်ပြီးစစ်တပ်နဲ့ရဲကမန္တလေးပူတာကြီးရှိကနေလုံခြုံရေးယူသွားပြီး88လမ်းပေါ်မှာရှိတဲ့ထိုင်တွေကိုဖြိုခွင်းဖို့လုပ်ခဲ့ပေမယ့်စံနှောင်းပြသူတွေဘက်ကလူစုခွဲပြလိုက်တဲ့အတွက်ထိတ်တိုက်တွေ့ဆုံခဲ့တာတော့မရှိပါဘူးဒါအပြင်မန္တလေးမြတောင်ကျောင်းတိုင်းရှိမှာလည်းလူစုခွဲဖို့ပြောပြီးတနက်ပစ်ဖောက်ခဲ့တယ်လို့လူတချို့ကလည်းဖန်ဆီးသွားပါသေးတယ်မန္တလေးမှာစီတက်ကလူပေါင်းစုံတပိတ်နဲ့မန္တလေးအင်ဂျီယာတပိတ်စီကြောင်းနှစ်ခုပေါင်းပြီးလူသေးကြီးစုဝေးပြီးဒီကနေ့ဆန္ဒထုတ်ဖော်ခဲ့တာပါဒီလ20ရက်နေ့ကလည်းမန္တလေးကနားလမ်းမှာဆန္ဒထုတ်ဖော်သူတွေကိုတက်နဲ့ရဲကအကြမ်းဖက်ဖြိုခွင်းခဲ့လို့သုံးဦးတေဆုံးခဲ့ပြီးအများပြားတန်ရာရရှိခဲ့သူဖမ်းဆီးခံထားသူတွေလည်းရှိပါတယ်ခင်ဗျာ